ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စင်းတူးဖော်မှုကနေလူခွင့်ရေးချိုးဖောက်မှုတွေနဲ့တဘာဝပဝင်ချင်းပစ္စည်းဆုပ်ယုပ်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေပြီးအခုလိုဖြစ်နေတာဟာတူးဖော်ရေးလုပ်ငန်းသုံးပစ္စည်းထုတ်ကုမ္ပဏီတွေမှာတာဝန်ရှိရလို့ဆွီဒင်အခြေစိုက် Seed Watch လူခွင့်ရေးအဖွဲ့ကဇွန်လ20ရက်နေ့မှာစီရင်ခန်းစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။ Caterpillar, Comac စုနဲ့ Volvo CE ကုမ္ပဏီထုတ်ပစ္စည်းတွေကိုအဲ့ဒီဒေသမှာအဓိကသုံးနေကြတာမို့ဒီကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုအဆက်မပြတ်စောင့်ကြည့်နေဖို့လည်းတိုက်တွန်းလိုက်ပါတယ်။ဒီဆုံးကိုဒေါခင်မျိုးတက်ကပြောပြပါမယ်
။မြန်မာကြောက်စင်းထွန်းတွင်စီမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလုပ်ငန်းသုံးဆက်ထုတ်တဲ့ကုမ္ပဏီတွေကဂရုမစိုက်ဘူးဆိုတဲ့အစီရင်ခံစာကို Street Watch အဖွဲ့ကဗိုလ်တပ်ဦးနေမှာထုတ်ပြန်လိုက်တာပါ။ဖားကန်ကြောက်စင်းထွန်းဒေတာမှာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်ပွားနေတာကိုတင်ပြထားတဲ့ Global Witness အဖွဲ့အစီရင်ခံစာထဲမှာတင်ပြထားတဲ့ပုံတွေကိုကြည့်ရင်ကြီးမားတဲ့ဆက်ကြီးတွေနဲ့တူဖော်နေတာကိုတွေ့ရပြီးဒီဆက်တွေကဒေတာရင်းတဘာဝဝန်းကျင်ပျက်စီးမှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုအားပေးတဲ့သဘောတက်ရောက်နေတာမို့ဒီဆက်ထုတ်လုပ်တဲ့ကုမ္ပဏီကြီးတွေတာဝန်ခံတာဝန်ယူမှုရှိလာစေဖို့အတွက်သတိပေးတဲ့အနေနဲ့အခုလိုအစီရင်ခံစာထုတ်ပြန်တိုက်တွန်းလာတာဖြစ်ကြောင်း Street Watch အဖွဲ့ရဲ့အစီရင်ခံစာရေးသားသူ Chris Hotran က VOA ကိုပြောပါတယ
် We have learned about the very serious problems in the Kachin
ကချင်ပြည်နယ်မှာဆိုးဝါးတဲ့ပြဿနာအခြေအနေတွေရှိနေတာကိုကချင်ကြောက်ဆိုင်တွင်းတွေအကြားနိုင်ငံတကာကုမ္ပဏီတွေနဲ့သူတို့ရဲ့ဆက်ကြီးတွေတုံးတဲ့ဓာတ်ပုံတွေတွေ့ကြရလို့သိကြရတာပါဒါကြောင့်ဒီကုမ္ပဏီကြီးတွေကသူတို့ဆက်ကြီးတွေကိုအခုလိုပြဿနာတွေဖြစ်နေတဲ့နေရာမှာသုံးဖို့ရောင်းချခဲ့တဲ့အခါတိတ်ကိုအန္တရာယ်ကြီးစေတဲ့အတွက်သူတို့ဘက်ကတာဝန်ယူမှုကဘလို့လဲဆိုတာကိုကျမတို့ကနှိုးကြားမှုရှိစေဖို့အခုလိုအစီရင်ခံစာထုတ်ရတာဖြစ်ပါတယ်
။ကချင်ပြည်နယ်ဖားကန်ဒေသမှာဒေသခံတွေဒုက္ခရောက်နေတာဟာတိုက်ပွဲတွေကြောင့်ဖြစ်ပြီးဒီတိုက်ပွဲတွေဖြစ်ရတဲ့အဓိကအကြောင်းရင်းကစစ်တပ်အာဏာပိုင်တွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေချိုးကန်ထားတဲ့ကျောက်စင်းတူးဖော်ရောင်းဝယ်မှုကြောင့်လို့လည်းပြောပါတယ်ဒီကျောက်စင်းတူးဖော်မှုကိုကြီးမားတွင်ကျယ်စေတာကကျောက်တူးဖော်ရေးလုပ်ငန်းသုံးစက်ကရီယာကြီးတွေကြောင့်ဖြစ်ပြီးဒီစက်ကရီယာတွေနဲ့တူးဖော်မှုကြောင့်တက်တော်တွေပြုံးတောင်းတွင်ကွယ်ပြောက်ရတယ်လို့နောက်ဆက်တွဲဖြစ်ဥလူချောင်းအပါဝင်ဒေတာရင်းရေးကြီးတာမြေပြိုတာတွေကိုဒေတာခံတွေခန်းစားရတယ်လို့ပြောပါတယ်ဒါအပြင်တာဝန်ခံတာဝန်ယူမှုမရှိဘဲထုတ်လုပ်နေတဲ့ဒီကျောက်စင်းတူးဖော်လုပ်ငန်းတွင်ကျယ်လာလေလေလူခွင့်ချိုးဖောက်မှုတွေများလေလေဖြစ်နေတယ်လို့ပြောပါတယ်။အဲ့ဒီမှာတုံးနေတဲ့လုပ်ငန်းသုံးပစ္စည်းတွေဟာကုမ္ပဏီအများအပြားကလာပင်မဲ့အဓိကအသုံးပြုကြတဲ့ပစ္စည်းထုတ်ကုမ္ပဏီက၃ခုရှိတယ်လို့လည်း Miss Trish ကပြောပါတယ်
။ Caterpillar is from the US. Komatsu is the second one we looked at and that's from Japan.And you have, we also looked at Volvo Construction.
Caterpillar Company ကအမေရိကန်ပြည်ထောင်စုကဖြစ်ပြီးတော့ဒုတိယဖြစ်တဲ့ Komatsu ကဂျပန်ကဖြစ်ပါတယ်။တတိယဖြစ်တဲ့ Volvo ဆောက်လုပ်ရေးလုပ်ငန်းပစ္စည်းထုတ်တဲ့ Volvo CE ကဆွီဒင်နိုင်ငံကဖြစ်ပါတယ်။ဒါအပြင်ဆွီဒင်ရဲ့ Volvo လက်အောက်ဌာနခွဲဖြစ်တဲ့ Garrett Truck ကိုလည်းကျမတို့စုံစမ်းနေပါတယ်။သူတို့နဲ့စကားပြောကြည့်တာမှာသူတို့ဘက်ကကုလသမဂ္ဂကချမှတ်ထားတဲ့လူခွင့်ရေးလမ်းညွန်ချက်တွေနဲ့ကိုက်ညီအောင်လှုပ်ဆောင်နေတယ်ဆိုတာကိုကျမတို့ကိုယုံကြည်အောင်ပြောမပြနိုင်ခဲ့တာကိုတွေ့ရပါတယ်
။စီးပွားရေးလုပ်ငန်းတွေလှုပ်ဆောင်ရမှာလူခွင့်ရေးဆိုင်ရာကိုအလေးထားဖို့အတွက်2011ခုနှစ်မှာကုလသမဂ္ဂက UNGP ကို UN Guiding Principles မူဝါဒလမ်းညွန်ချက်တွေကိုချမှတ်ထားခဲ့တာဖြစ်ပြီးဒါကိုစီးပွားရေးလုပ်ငန်းနဲ့ကုမ္ပဏီတိုင်းကနေလိုက်နိုင်ရမှာဖြစ်ပေမဲ့ဒီကုမ္ပဏီကြီးတွေကမလိုက်နိုင်တဲ့အတွက်အခုလိုသတိပေးရတာဖြစ်ကြောင်းလည်းပြောပါတယ်။ Street Watch အဖွဲ့အနေနဲ့အဲ့ဒီဒေတာမှလုတ်ကိုင်းနေတဲ့ကုမ္ပဏီတွေကိုဘယ်လိုလုပ်ဖို့အကြံပေးချင်ပါသလဲလို့မေးတဲ့အခါမှာတော့ Miss Trish က
Well, first of all, what they have to do according to international frameworks and the
human rights is to, as a minimum, to conduct a human rights inspection. ကိုအမြဲမပြတ်စောင့်ကြည့်ဖို့လိုပါတယ်။ကချင်ပြည်နယ်မှာဒီကုမ္ပဏီတွေနဲ့ဆက်ကြီးတွေကြောင့်ဘလို့အန္တရာယ်ဖြစ်စေတယ်ဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ်။ဒီဒေသမှာအန္တရာယ်တိတ်ကြီးလာတဲ့အတွက်ဒါကိုကြိုတင်လေ့လာဖို့လိုပါတယ်။တွေးရှိချက်တွေအရာလဲဖြည့်ချင်းအရေးယူဆောင်ရွက်ရမှာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာသူတို့နဲ့တွဲဖက်လုပ်ကိုင်နေသူတွေအနေနဲ့လည်းလူခွင့်ရေးချိုးဖောက်မှုမလုပ်ဘူးဆိုတာကိုကုမ္ပဏီကြီးတွေအနေနဲ့သိကြအောင်စီစစ်ဖို့လိုပါတယ်။တတိယအကြံပေးချင်တာကတော့ကုမ္ပဏီကြီးတွေအနေနဲ့ဆက်ပစ္စည်းတွေမှောင်ခိုရောင်းဝယ်ခြင်းခံနေရတာကိုကင်တွယ်ဖြေရှင်းရမှာဖြစ်ပါတယ်။ဒါဟာဒီလူခွင့်ရေးပြဿနာကိုဖြေရှင်းရမှာအတော်လေးထိရောက်မှုရှိစေမဲ့နည်းတွေဖြစ်ပါတယ်။
မြန်မာကျောက်စင်းလုပ်ငန်းဟာအမေရိကန်ဒေါ်လာဘီလီယံပေါင်းများစွာတန်ကြီးရှိတဲ့လုပ်ငန်းဖြစ်ပြီး2014တနှစ်ထဲမှာရတဲ့အမြတ်ငွေကဒေါ်လာ37ဘီလီယံလောက်ရှိနေတာပါ။ဒါပေမဲ့ဒေတာကံတွေရော တိုင်းပြည်ပါအကျိုးသိမ်းမခံစားရပဲရန်လုံး50ကနေ80ကြာကပြပကိုခိုးထုတ်နေတာဖြစ်ပါတယ်။ဘိုက်ခိုးကြီးတွေမြေတူးမြေတဲဆက်တွေမရှိရင်ဒီလုပ်ငန်းဟာတလောက်တွင်းကျနိုင်မှာမဟုတ်ပါဘူးလို့လည်းအစိုးရခန်းစားမှာဖော်ပြထားပါတယ်။